မင်္ဂလာပါမြမသားတင်ကြားရေးမှာဘီအခရာရှစ်လုံးဖြုတ်ပေရကောင်းလားဆိုရဲမကြေနပ်တဲ့ဆွဆွဲတန်တီးညံသွားတာတလောကကြားလိုက်ကြမယ်ထင်ပါတယ်ကိုမြမသားကိုချစ်တဲ့စိတ်အကြောင်းပြုတဲ့ဖြစ်ရဆိုတော့တာဝန်သိမြမများအတွေ့ဂုံယူဝမ်းမြောက်မိပါတယ်ဒါပေမဲ့တငယ်တဲ့မြမဖက်စာပြုစုထားပုံပြုစုတဲ့အခါထားတဲ့ရည်ဝဲချက်တွေကိုတိတိကျကျမသိပဲအဝေပန်စောသွားတာတော့မသိတော်ဘူးလို့ဆိုရမှာပေါ့သင်စားပြုစုတဲ့သူတွေကတကယ်တော့ဖြုတ်ချံပြစ်ခဲ့တာမှမဟုတ်တာအခရာစင်ရင်မှာအစင်လာအတိုင်းအပြည့်အစုံထည့်ပေးထားတာပဲအရေးလေးကြည့်နေနေရမှာသာခလေးတွေအတွက်ရေးရခက်နိုင်တာကိုထည့်စင်စားပြီးအဲ့ဒီအစင်မှာခြံထားခဲ့တာကလား Now ဒီထည့်မြင့်တဲ့အစင်တွေမှာတော့အပြည့်အစုံရေးရဖတ်ရမှာပေါ့ဒါကြောင့်ပူပန်စရာမရှိဘူးလို့ဆိုရမယ်ထင်ပါတယ်ပူပန်မှုကောင်းတာကနောင်ဆက်ထွက်လာမယ့်အတန်းစဉ်မြမဖက်စာစာအုပ်တွေအရေးပါအတွင်းကြကြမသိရပေမဲ့ခိုကဒီကရတဲ့တည်င်းတချို့အရာလောလောဆယ်မြမဖက်စာတွေအဆင့်လိုက်ပြုစုနေပုံနဲ့ပတ်သက်လို့ပူပန်စရာအနေအချင်းသတိထားမိပါတယ်ပူပန်စရာတစ်ခုကပြုစုရေးအဖွဲ့တွေနဲ့ဆိုင်ပါတယ်အခြေခံပညာအတွေ့မြမစာပြုစုရေးမှာကြားရတဲ့အတိုင်းဆိုရင်အဖွဲ့၃ဖွဲ့ရှိပါတယ်ပထမအဖွဲ့ကသူငယ်တန်းသုံးဖက်စာပြုစုရေးအဖွဲ့ထွက်ပြေးသွားတဲ့တငယ်တန်းဖက်စာကိုပြုစုသွားတဲ့အဖွဲ့ပေါ့နောက်တစ်ဖွဲ့ကပထမတန်းဖက်စာပြုစုရေးအဖွဲ့ဒီအဖွဲ့ကတော့ပြုစုမပြီးသေးပါဘူးပြုစုစေလို့သိရပါတယ်နောက်တစ်ဖွဲ့ကတော့ဒုတိယတန်းကနေနောက်ဆုံးအတန်းအထိဖက်စာတွေနှိရှည်စီမံကိန်းနဲ့ပြုစုသွားမယ့်အဖွဲ့ပါဒီအဖွဲ့ကတော့လုပ်ငန်းစဖို့တာဆူနေတဲ့အဖွဲ့လို့သိရပါတယ်ဒီလိုပြုစုရေးအဖွဲ့က၃ဖွဲ့ရှိနေတော့အစင်လိုက်တင်စားမြင့်တင်သွားရမှာတစ်ဖွဲ့နဲ့တစ်ဖွဲ့ဆွေးနွေးညှိနှိုင်းမှုမှရှိကြပါမလားလို့အတွေးဝင်မိပါတယ်အဖွဲ့အလုံးအတွေ့ဦးစည်းဦးကိုင်းအခောင်းချုပ်ပညာရှင်ပုဂ္ဂိုလ်များရှိမှာကိုသိပေမဲ့လက်တွေ့ပြည့်စုံသူတွေအချင်းချင်းဝိုင်းထိုင်ညှိနှိုင်းတာလောက်အဆင်ပြေပါမလားဆိုတာကိုတွေးမိပါတယ်အဆင့်လိုက်ပြည့်စုံရမှာအဆင့်တွေကတဆင့်ပြီးတဆင့်စနစ်တကျမြင့်တက်သွားမှနေရာကြမှာပါဘာအဆင့်တွေကိုတဆင့်ပြီးတဆင့်မြင့်မှာလဲမြမစာကိုနိုင်ငံခြားဘာသာအဖြစ်နိုင်ငံခြားသားတွေကိုပို့ချတဲ့အခါမှာတော့အရေးအပြောအဖက်အကြာနာဆိုတဲ့အရေးသွေးလေးရက်ကိုတဆင့်ပြီးတဆင့်မြင့်တင်ပေးရမယ်လို့ဆိုကြပါတယ်အခုဟာကမြမစာကိုမြမစကားပြောတတ်ပြီးမြမလိုပြောတဲ့ကြားရင်နားလေပြီးကလေးတွေကိုတင်ပေးဖို့စာအုပ်တွေပြုစုရမှာပါဒီတော့အပြောနဲ့အကြာနာဖွံ့ဖြိုးရေးအတွက်အဆင့်တတ်မှတ်ဖို့လိုသေးလားလိုရင်ကောဘလို့အဆင့်တတ်မှတ်မလဲအလေးနဲ့ထားစဉ်းစားကြဆွေးနွေးလုပ်ကင်ကြဖို့မုတ်ချလိုမှာပါအရေးအဖက်ဟာဦးစားပေးရမယ့်အရေးအသွေးဖြစ်ကောင်းဖြစ်မှာပါအရေးအဖက်အရေးအသွေးကိုအဆင့်တတ်မှတ်တဲ့အခါမှာလဲတဆင့်နဲ့တဆင့်တိတိသားသားကွာခြားဖို့လိုမယ်ထင်ပါတယ်အရေးဆိုရင်ပထမမှာဘီးတွေနဲ့ရင်းနှီးအောင်နောက်ရပ်ပင်ရိုက်ရစတဲ့ဘီးတွေတွေနဲ့ရင်းနှီးအောင်ပြီးမှတရတင်ကေတာတွေနဲ့ရင်းနှီးအောင်ဒါကတော့ပထမဆင့်လှုပ်ရိုးလှုပ်ဆင်းမှုအဆင်ပြေဖို့အကြောင်းပါတယ်အဲ့ဒီနောက်အဆင့်တွေမှာကြဘာတွေကိုအခြေခံပြီးအဆင့်မြင့်မလဲဘာသာစကားမှာစကားလုံးတွေဝါကျတွေနဲ့ဖွဲ့စည်းထားတဲ့စာပိုက်တွေပါဝင်တော့အသုံးနှုန်းတွေဝါကျတွေဟာအရေးပါပါလိမ့်မယ်ပထမတော့စာတင်သားနဲ့နီးစပ်မဲ့အသုံးနှုန်းတွေနောက်တော့အသုံးနှုန်းသစ်တွေနောက်တော့နေရာတကျအသုံးနှုန်းတာတွေစသည်စသည်ဖြင့်တဆင့်ချင်းတက်သွားနိုင်မယ်လို့ယူဆပါတယ်ဒီလိုပဲဝါကျတွေမှာလွယ်ရာကခေရာနောက်ပိုင်းမှာတော့တာမန်ဝါကျကနေထိမိတဲ့ခွန်အားရှိတဲ့ဝက်ကြစသဖြင့်ပေါ့စာပိုက်တွေစာပုတ်တွေမှာလဲဒီလိုပဲသူ့အစင်နဲ့သူမြင့်နိုင်လေစာတင်သားတွေအတွက်အသုံးတည့်လေးဖြစ်မှာပါအကျေတွင်းဆွေးနွေးမှလိပ်ပက်လေးနိုင်တဲ့အကြောင်းအရာဖြစ်တာကြောင့်ရဲ့ပြည်ထန်းစာပြုစုရေးအဖွဲ့ဝင်ပညာရှင်တွေထဲမှာကိုယ့်ထည့်အတွေ့အကြုံကြွယ်ဝသူတွေပါမှာကိုယုံကြည်တာကြောင့်ရဲ့အကျေတွင်းမဆိုတော့ပါဘူးဒီလိုအစင်သတ်မှတ်ပြုစုဖို့ကအရေးကြီးတော့အဖွဲ့တွေခွဲပြီးပြုစုတာထက်တစ်ဖွဲ့တည်းတစ်စုတစ်ပေါင်းနဲ့ပြုစုတာကပိုးပြီးအဆင်ပြေမှာပါ။အဲ့ဒီလိုပြုစုမှအဆင့်တက်မှာဘာအရေးသွေးတွေအဆင့်နှစ်အဆင့်သုံးစသည်မှာဘာအရေးသွေးတွေစသည်စသည်ဖြင့်သင်ရိုးအားလုံးကိုမြင်ကွင်းကျဲကျဲကြည့်ပြီးချိန်ဆဆုံးဖြတ်နိုင်စရာအကြောင်းရှိပါတယ်။ဒုတိယပူပန်စရာကပြုစုရေးအဖွဲ့ဝင်တွေထဲမှာပညာရှင်အစုံလင်ပါဖို့အချက်ပါ။ပူပန်စရာလို့သာဆိုတာပါ။ပြုစုရေးအဖွဲ့ဝင်တွေအဖြစ်ပညာရှင်တွေကခေါင်းကောက်ရွေးထားမှာကိုနားလည်ထားပြီးသားပါ တင်ကြားရေးဝိုင်းရင်ဆရာဆရာမကြီးတွေပါမယ်ပညာရေးဘွဲ့ရပါရဂူကြီးတွေပါမယ်အဲ့ဒီလိုသဘောပေါက်ပြီးသားပါဒါပေမဲ့ဝိုင်းရင်ဆရာဆရာမကြီးတွေပညာရေးပါရဂူကြီးတွေနဲ့လုံလောက်ပါမလားမေကွန်းထုတ်နေမိပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်ရည်ရွယ်တဲ့မူလာတန်းဖတ်စာပြုစုရေးတွေမှာပေါ်ကလေးတွေအတွက်ဖတ်စာပြုစုရမှာမြမစာတက်ယုံမြမစာသင်ပေးဘူးယုံပညာရေးပါရဂူဘွဲ့ရယုံနဲ့လုံလောက်ပေမထင်ပါဘူးကလေးငယ်တွေရဲ့ဉာဏ်ရည်ဖွံ့ဖြိုးကလေးငယ်တွေရဲ့ကိုစိတ်နှစ်ပါးပြောင်းလဲမှုစတဲ့ကလေးစိတ်ပညာကိုစနစ်တကျတည်ထားဖို့လိုပါတယ်ကလေးစိတ်ပညာကိုမသိရင်ကလေးတွေနဲ့မတော်တဲ့သင်ခန်းစာတွေကိုထည့်လိုက်မိတတ်ကြပါတယ်တခါကအစီရင်ခံခဲ့တယ်လို့ဘရင်နောင်အကြောင်းပြဌာန်းစာမှာကလေးတွေနဲ့မလျော်တဲ့လက်သေးချအဆိုင်ပြီးတရေကောင်းရွေးတဲ့အချက်မျိုးဆိုပါတော့ကလေးတွေနဲ့မသင့်တော်ပါဘူးကလေးတွေရဲ့အတွေးအမြင်တို့စိတ်ဓာတ်တို့နီးမှန်လမ်းမှန်ဖွံ့ဖြိုးရေးမှာမူလတန်းဖက်စာကအရေးပါတော့ကလေးစိတ်ပညာကျွမ်းဝင်တဲ့ပညာရှင်ပါဖို့အထူးရေးကြည့်ပါတယ်မြန်မာနိုင်ငံမှာကလေးစိတ်ပညာကိုစနစ်တကျလေးလာသင်ယူလေ့ကျင့်ဘူးတဲ့ပညာရှင်ရှိပါရဲ့လားကိုယ်တိုင်တက်အပ်သေးချာမဖြစ်နိုင်ပေမဲ့ရှိမယ်လို့ယူဆပါတယ်ဒီနေ့ကလေးစာပေပြုစုနေတဲ့စာရေးဆရာတွေထဲမှာကလေးစိတ်ပညာအခြေခံတဲ့စာရီးကိုဒီဇိုင်းမက်မက်ရေးနေတဲ့စာရေးဆရာတွေကိုပဋိထားမိလို့ပါအဲ့ဒီလိုကလေးစာပေစိတ်ဝင်စားရှိကြတဲ့ပညာရှင်တွေသာဖက်စာပြုစုရာမှာပါဝင်လာနိုင်ရင်အတိုင်းတည်းအလွန်အစဉ်ပြေလာမယ်လို့ယူဆပါတယ်ရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။